စနစ်တစ်ခုကိုပြောင်းလဲသွားအောင်အုပ်ချုပ်ရေးတစ်ခုပြုတ်ကျသွားအောင်လှုပ်လိုက်နိုင်တဲ့လှုပ်ရှားမှုမျိုးကို revolution တော်လှန်ရေးလို့သတ်မှတ်ခေါ်ဆိုကြပါတယ်မြန်မာနိုင်ငံမှာ1988ခုနှစ်ကဖြစ်ခဲ့တဲ့ရှစ်လေးလုံးလူမှုအုံကြွမှုကြီးကြောင့်အဲ့ဒီအချိန်ကတပါတီအစိုးရပြုတ်ကျသွားပြီးမြမဆိုရှယ်လစ်လမ်းစဉ်လည်းညီကုန်းချုပ်သွားခဲ့ပါတယ်26နှစ်တာကြီးဆိုးလာခဲ့တဲ့အုပ်ချုပ်ရေးတစ်ခုမူဝါဒအခိုင်အမာနဲ့လမ်းစဉ်တစ်ခုအဆုံးသတ်သွားရလောက်တဲ့အုံကြွမှုမျိုးဖြစ်လာအောင်ဘယ်လိုအရင်းခံအကြောင်းမျိုးကပြည်သူလူထုကိုတွန်းအားပေးခဲ့တာပါလဲသုံးသက်သူအများစုကတော့လူထုမှာရေရှည်တငွေ့ငွေ့ဖြစ်နေခဲ့တဲ့အရင်းခံအကြောင်းနဲ့လက်တလောဖြစ်လာတဲ့အရင်းခံအကြောင်းတွေကြောင့်ဖြစ်တယ်ရဲ့လို့ခွဲခြမ်းစိတ်ဖြာသုံးသက်ကြပါတယ်ရေရှည်ဖြစ်နေခဲ့တဲ့အရင်းခံအကြောင်းကတော့တစားတစားမပြေမလည်ဖြစ်လာတဲ့စားဝတ်နေရေးစီးပွားရေးအခြေအနေပါတဲ့လက်တလောအရင်းခံအကြောင်းတွေထဲမှာ1989ခုနှစ်စက်တင်ဘာလက25ကျပ်နဲ့85ကျပ်တန်ငွေစက်ကူတွေကိုအပိတိုင်ဖျက်သိမ်းပလိုက်တာခိုင်ရန်ဖြစ်ပွားမှုကနေစခဲ့တဲ့အဖြစ်အပျက်တခုကိုဂမူးရှူတို့ကင်တွယ်ရာကနေចောင်းသားတွေသွေးမြေကျတိတ်ဆုံးခဲ့ရတာတွေပါဝင်ပါတယ်အခုအစီအစဉ်မှာတော့စီးပွားရေးအခြေအနေနဲ့ပတ်သက်တာကိုပဲသုံးသပ်တင်ဆက်သွားမှာပါ1988ခုနှစ်မှာကျင့်သုံးခဲ့တဲ့စနစ်ကတော့မြန်မာနီးမြမဟန်ဆိုရှယ်လစ်လမ်းစဉ်ဆိုတာပါပဲအဲ့ဒီလမ်းစဉ်အရနိုင်ငံတော်ရဲ့စီးပွားရေးလုပ်ငန်းအားလုံးကိုအစိုးရအာဏာပိုင်တွေကပဲထိန်းချုပ်မောင်းနှင်ပါတယ်အဲ့ဒါကိုဆိုရှယ်လစ်စီးပွားရေးလို့သတ်မှတ်ခေါ်ဆိုပါတယ်အဲ့ဒီဆိုရှယ်လစ်စီးပွားရေးဘလို့ဖြစ်နေခဲ့ပါသလဲရန်ကုန်မြို့ကထင်ရှားတဲ့စာရေးဆရာအက်ဒီတာတူဖြစ်ပြီးစီးပွားရေးဆိုင်ရာစောင်းပါနဲ့စာအုပ်စာတမ်းတွေပြုစုရေးသားနေသူဦးခမောင်ညိုဘောကဗီရာက
88ခုနှစ်တုန်းကအတူတုံးပြောရမစွင်တော့ဒါဆိုရှယ်လစ်စီးပွားရေးစနစ်မအောင်မမြင်ဖြစ်တဲ့အချိန်ပေါ့အဲ့တော့ဒီနိုင်ငံစီးပွားရေးလှုပ်ရှားမှုတွေစီးပွားရေးလုပ်ငန်းတွေကအဓိကအဖြစ်အစိုးရရဲ့လက်ထက်မှာရှိတယ်အစိုးရလုပ်ငန်းတွေကလည်ပတ်တယ်အဲ့လိုလည်ပတ်တဲ့အခါမှာလည်းမအောင်မြင်တဲ့အတွက်ပြည်သူလူထုရဲ့စာဝတ်နေလူအချက်တွေကိုမဖြစ်စည်းနိုင်တဲ့အတွက်လူတွေကစိတ်တိုင်းမကျဖြစ်ပြီးတဲ့အခါမှာဒီစနစ်ကိုဖျက်သိမ်းဖို့ဆန္ဒပြပြလာတဲ့အခြေအနေလို့အတူတူသုံးသပ်နိုင်ပါတယ
်ဦးစိန်ထေကတော့ NCGUBအဝေးရောက်ပြည်တော်စုမြန်မာနိုင်ငံညွန်မောင်အစိုးရမြမရံမုံငွေအဖွဲ့ကစီးပွားရေးပညာရှင်တူပါအ
ဲ88ခုနှစ်မှာပြဿနာကကုန်စည်လုံးနေနေတက်လာတယ်ဥနေဝင်းကတိုင်းပြည်တွင်းမှာကုန်စည်လုံးတက်တာကိုရှင်းတဲ့ခါမှာနော်တိုင်းပြည်တွင်းမှာလေပတ်နေတဲ့စီးပွားရေးစနစ်ကညံ့ညတာတာဖြစ်တင်ဖြစ်လိုက်တဲ့နော်ဗန္နာရေးနဲ့ငွေကြေး policy တွေတုံးပြီးတော့ဖြည့်ရှင်းတာဖို့ခဲနဲ့လူဘိန်းနီးလူမိုက်နီးနဲ့မဟုတ်လဲဆိုရင်ငွေဆက်ကူတွေတင်းတာအားလုံးသတ်မိပါတယ်နော်ယာဒန်နေစသိမ့်တယ်ဒီလိုမကြေနပ်ဘူးနည်းနည်းဖြစ်တယ်ဒါပေမဲ့ပြန်လဲပြီးတယ်ပြန်လဲပြီးမြဲနောက်တစ်ခါထပ်ပြီးမှထပ်သိမ့်တယ်ထပ်သိမ့်တဲ့ခါမှာပြဿနာသွားပြီနော်ပြည်သူတို့ရဲ့ပောက်ကွဲမှုကကြီးမလာဘာလို့ကြီးမလဲဆိုတော့အဲ့ဒီအချိန်မှာ तू ကငွေဆက်ကူလေနောက်ဆုံးကျတော့လုံးဝတော့ပြန်မပေးတော့ဘူး तू သိမ့်ခဲ့တာက65မှာတစ်ခါသိမ့်တယ်ကျွန်တော်ကလေးပါမှတ်မိသေးတယ်အဲ့လိုတွေလုပ်ခဲ့တဲ့ခါကျတော့ပြည်သူတို့ရဲ့မကြေနပ်မှုဒီစနစ်ကိုလည်းငါကလက်မခံနိုင်ဘူးဒါပေမဲ့ပြည်သူတို့ဆော့ပေးတယ်လို့ဖြစ်တဲ့ခါမှာပြည်သူတို့ကအုံနဲ့ရှင်းနဲ့မဆလာစုအကိုတော်လန်ခဲ့တဲ့အခါမှာဒီစနစ်ကပြောင်းသွားရှာတယ
်ရှစ်လေးလုံးလူထုအောင်ကြောမှုကြီးဖြစ်ပြီးတဲ့နောက်1988ခုနှစ်စက်တင်ဘာလမှာတော့စစ်တပ်ကတိုင်းပြည်အာဏာရရက်ကိုသိမ်းပိုက်လိုက်ပါတယ်သိမ်းမကြခင်မှာပဲမြန်မာနိုင်ငံမှာလွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့ကြေညာလိုက်ပါတယ်အခုဆိုရင်ဈေးကွက်စီးပွားရေးကျင့်သုံးခဲ့တဲ့တက်တန်းဟာ20နီးပါးရှိလာခဲ့ပါပြီ။ဆိုရှယ်လစ်စီးပွားရေးကို26နှစ်ကြာကျင့်သုံးခဲ့ပြီးတဲ့နောက်တနိုင်ငံလုံးမွဲပြာကြပြီးကမ္ဘာအစင်းရဲဆုံးနိုင်ငံစင်းဝင်သွားခဲ့ပါတယ်။ဈေးကွက်စီးပွားရေး20ကြာပြီးတဲ့နောက်မှာကောတိုင်းပြည်အခြေအနေဘယ်လိုရှိနေပါပြီလဲ။မြမရမုံငွေအဖွဲ့ကစီးပွားရေးပညာရှင်ဦးစိန်ထေကဒီကနေ့အခြေအနေဟာ1988ခုနှစ်ကတည်းကအများကြီးဆိုးရွားနေပါတယ်တဲ့။
1988ခုနှစ်တုန်းကကိုမလင်းလင်းပြောမယ်ဆိုရင်ကျွန်တော်တို့အခြေတောင်အာရှမှာတောင်မှတကယ်လေတိုးတက်မှုနည်းနည်းလေးမြင့်နေတဲ့ထိုင်းလူမမီတော်လဲပဲကမ္ဘောဒီးယားတို့ဗီယက်နမ်တို့လာအိုတို့လည်းကျွန်တော်တို့ကမြင့်နေတယ်ဗျအခုကျွန်တော်တို့အဆိုးဆုံးဖြစ်သွားဘလို့ဆိုးတယ်ဆိုရင်1998ခုနှစ်တုန်းကကမ္ဘာဘဏ်ကကောက်တဲ့ဆင်းရဆိုကျွန်တော်တို့နိုင်ငံရဲ့ဆင်းရဲမွေးတူမှုရခိုင်တော့29ရှိမနစ်က2008ခုနှစ်မှာ UNDP ကောက်တာဒါမထုတ်ပြန်ဘူးအခုနာဂိတ်မုံတိုင်းပွန်ဂျာရပုတ်မှာပါလာပါတယ်အဲ့ဒါဗမာနိုင်ငံရဲ့ဆင်းရဲမွေးတည်မှုဘယ်လောက်ရှိလဲဆိုရင်32ထိရှိလာတယ်ဗျာအဲ့ဒီထဲမှာကျွန်တော်နေရာမဲ့တွေကဘယ်လောက်တော့ရှိလို့44ရာခိုင်နှုန်းကျက်လာတယ်ပြောချင်တာကဆင်းရဲမှုကတိတ်ကူများလာတယ်တိုင်းပြည်ရဲ့ Human Development Index နော် HDI အားလည်း တရား၂၀ကိုဒီလျှောက်ရောက်လာပြီအဲ့တော့ကျွန်တော်အောက်မှာရှိတာကဘာနဲ့ရှင်းကြည့်ရင်နိုင်ငံဟာလက်ချိုးရီလို့ရယူ၄၅၆နိုင်ငံပဲရှိတော့တယ
်ဥက္ကမောင်ညူဘောကဗီတာကတော့အားနည်းချက်တစ်ခုကိုအခုလိုထောက်ပြသုံးသပ်ခဲ့ပါတယ
် social league နဲ့အခုဒီဘက်ခေက functions of state ပေါ့နော်အစိုးရရဲ့လုပ်ငန်းတွေဟာမတန်တဆာကြီးကိုများသွားတယ်အဲ့တော့ပြောရတာတော့နည်းနည်းတော့ဥကြောင်ကြောင်တော့နိုင်တယ်ပုဂ္ဂလိကကဏ္ဍကလည်းများလာတယ်လဲဆိုသေးတယ်အစိုးရရဲ့လုပ်ငန်းတွေကများလာပြီလားဆိုတော့ဟုတ်ပဲတုံကသူကသူ့လုပ်ငန်းကိုသူထိန်းနေလို့ရှင်ပြီးတယ်အခုသူမထိန်းနိုင်တဲ့ထိန်းမှုခက်တဲ့အခြေအနေတွေဥမာဘန်လိုဟာမျိုးတွေပေါ့ဒါမျိုးတွေအများကြီး function တွေအများကြီးများလာတယ်ဒါပေမဲ့ဒါ functions of state များလာရင်လည်း capacity of state เนาะသူ့ရဲ့စွမ်းရည်ကတော့ပိတ်ပြီးတော့အားကောင်းလာသေးတာမဟုတ်ဘူးနော်ဥပဒေပြုထားတဲ့နေရာမှာဥပဒေတွေကိုစီမင်းစည်းကမ်းတွေကိုအကောင့်ထည့်ဖော်တဲ့နေရာမှာစီမင်းစည်းကမ်းတွေအပွားချပေးလိုက်တဲ့ဟာကိုအောက်ခြေမှာအဲ့နေရာလေးနော်အဲ့ဒီခါဒီမှာတော့အားနည်းနေသေးတယ်သူတုံ့တက်နိုင်တယ
်ရှစ်လေးလုံးလူလူအောင်ကြွားမှုကြီးဟာစာဝတ်နေရေးစီးပွားရေးအဆင်မပြေမှုတွေကနေလှုံ့ဆော်တာကြောင့်ဖြစ်ခဲ့တာဆိုရင်ဖြင့်1988ခုနှစ်ကထက်အပေါင်းကြီးယိုယွင်းနေတဲ့ဒီကနေ့အချိန်နေမှာရောမြန်မာနိုင်ငံပြည်သူလူထုဘလို့များရုန်းကန်ရက်တည်နေကြသလဲဆိုတာစဉ်းစားအဖြေထုတ်စရာကိစ္စတစ်ခုမဟုတ်ပါလားခင်ဗျာပညာရှင်တွေကဘလို့ပဲသုံးသပ်ဝေဖန်အကဲဖြတ်ကြပါစေကျွန်တော်တို့ပြည်သက်တွေအနေနဲ့ကိုဝမ်းနာကိုသာတီးဆိုတဲ့စကားပုံလိုပဲဒီကနေ့ကိုတွေ့ကြုံနေရတဲ့စာဝတ်နေရေးစီးပွားရေးအခြေအနေတွေကိုကိုကိုယ်တိုင်အတည်ဆုံးဖြစ်ကြမယ်ဆိုတာယုံကြည်ပါကြောင်းတင်ပြရင်းဒီသတင်းပတ်အစီအစဉ်ကိုညီကုန်းချုပ်လိုက်ပါရခင်ဗျာ
yang song hian le rui lu la swa ti pwe ti